ရခိုင်တမရအေအေတီထောင်တဲ့နှစ်ဆယ်နှစ်ပြည့်ဒီကနေ့မှာရခိုင်ပြည်နယ်မြောက်ဦးမြို့ကရဲတပ်ရင်းနဲ့အစိုးရတပ်လက်နက်ကြီးစခန်းတွေကိုအေအေဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်စလုံးမှာအကြဆုံးတွေရှိတဲ့အကြောင်းအေအေအဖွဲ့ကရောအစိုးရတပ်ဘက်ကပါနှစ်ဖက်စလုံးကပြောပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားတဲ့ရွာတွေကအမျိုးသမီးနဲ့ကလေးတွေတိုက်ဆုံးတန်ရာရတာရှိတဲ့အကြောင်းဒေသခံတွေကလည်းပြောကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့ကမြမတပ်မတော်လက်နက်ကြီးစခန်းကိုရခိုင်တပ်တော်အေအေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမှာစစ်တမ်းရဲ့လက်နက်ကြီးစခန်းတွေပေါ့နော်အဓိကဒီမြောက်ဦးတမျိုးနယ်လုံးကိုလှမ်းပြီးတော့ပြစ်နေတဲ့အဲ့ဒီမှာစစ်တမ်းရဲ့အမြောက်စခန်းကိုကျွန်တော်တို့ဒီရခိုင်တပ်တော်ကနေပြီးတော့ဝင်ရောက်ရှင်းလင်းနေတာရှိတယ်အဲ့ဒီမှာတော့ဒီမှာစစ်တပ်ဘက်ကအကြအဆုံးတွေလည်းရှိတယ်ဟိုလက်နက်တို့သိမ်းစီယာမီတာလည်းရှိတယ်စစ်တုံးပွားတွေလည်းဖိုင်စီယာမီတာတဲ့ဥစ္စာတွေလည်းရှိတယ်
တိုက်ပွဲဖြစ်စဉ်တွင်တိုက်ခိုက်မှုနဲ့စစ်တုပ်ပန်းဖမ်းဆီးရရှိခဲ့မှုအခြေအနေသေးစိတ်ကိုတော့ခိုင်တုခကပြောဆိုခြင်းမရှိခဲ့ပါဘူး။အင်ကာနေညဆယ်နေကစပြီးတော့ဒီမနေ့ထိမြောက်ဦးမြို့ကိုသောဖရားလေးကရဲတပ်ရင်းနဲ့တပ်မတော်တပ်မနေနဲ့အခြေပြုစခန်းကိုအေအေဖွဲ့ကစကြိုက်ဆိုင်ပြီးအခုလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေကြုံမဲ့လို့မြောက်ဦးမြို့ခံလူကပြောပါတယ်
။ကိုသောဖရားအနားမှာရဲတပ်ရင်းရှိတယ်။အင်းအဲ့ဒီရဲတပ်ရင်းမှာတပ်မနှိမ့်နှိမ့်ဆိုတာရှိတယ်။စစ်ကားရောနော်။တပ်မနှိမ့်နှိမ့်ရဲ့ရဲတပ်ရင်းရဲ့ကအပြူနေရတဲ့ခုကအဲ့ဒီရဲတပ်ရင်းရဲ့အပေါ်ကတောင်ကုန်းပေါ်မှာဟိုအနှောက်ရှိတယ်။အဲ့ဒီအနှောက်ကဒီဘလောက်လောက်ကလေးကတောက်ချောက်တနည်းမှမကြံဘူးပြနေတာပေါ့နော်။ရဲတပ်ရင်းကိုမင်းကစင်နာရီတော့မှဝင်တက်ကျပုံစံမျိုးတက်ငါးနိုင်တော့မှကြတော့ရက်လူရင်တိတ်လူရင်လေးစီးရပါတယ်။ရပါတော့ဒီကလူတွေပြန်ဆုတ်သွားတယ်ဆိုတဲ့ဘောပေါ့။အခုလိုလိုကြီးကတော့အဲ့ဒီရောင်းဦးမျိုးနဲ့အဲ့ဒီလက်ကရောင်မှာအခုဖြစ်နေလက်ကရောင်နာတောင်ကုန်းမှာပြီးရင်လူရင်းတော်မှာလည်းလက်ရှိဖြစ်နေတယ်ပြင်းစင်အိုးအိုးနားပါလေပဲချင်းလေရင်ကောင်းကြီးလေးကြီးကတော့မြို့ကိုတောက်ချောက်ပြီးတော့ပြန်နေရတယ်ပေါ့ပိုကနေ
အေအေခွန်းနဲ့တတ်မတော်တို့ကြာမြောက်မြို့နယ်ထမ်းမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြောက်မြို့နယ်ကလက်ကနဲ့ဘူးရမညိုးရွာသူမျိုးမီနှုတ်သိဆုံးသွားခဲ့တယ်လို့တိုင်းရှင်ပြည်ကြီးကအုပ်ချုပ်ရေးမှူးဟောင်းဦးခင်မောင်ဆန်းကပြောပါတယ်
ဒီတော့မှဒီအမျိုးသမီးတယောက်ဆုံးသွားတယ်ဒီကဘုံခိုပေးမှာနေတော့ဒီနှလုံးရပ်ပြီးတော့ကြောက်ပြီးတော့အဲ့လိုမျိုးဖြစ်သွားတာ။နောက်ပြီးတော့ဒီဒီမျိုးမျိုးမှလည်းအမျိုးသမီးတယောက်ဆုံးသွားတယ်။လက်မကြီးချင်းနေတာဟုတ်တယ်ဒီမျိုးမျိုးမှကြတော့သုံးယောက်လို့ပြောတယ်ဒါပေမဲ့ကျွန်တော်အတိအကျပြတာကတယောက်ပဲပြီးတယ်
။အလားတူမြောက်မျိုးနဲ့ချောင်းသိကျေးရွာမှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုတွင်နှစ်နှစ်တိုင်းရကလေးငယ်တူနဲ့အမျိုးသမီးတူတိုင်ညာရရှိခဲ့တယ်လို့မြောက်မျိုးခံကိုထွန်းနီဝင်းကပြောပါတယ
်။အမေတူနဲ့ကလေးတူရှင်းနေတာလို့ကြိုက်
လက်ရှိမှာမြောက်ဦးနဲ့မင်းပြမြို့နယ်ဆက်ပန်းချောင်းထပ်ပိုင်းဘက်မှာလည်းတမတော်ကနေလက်နဲ့ကြီးတွေနဲ့ကြိတ်ခတ်ဆဲလို့ကိုသွန်းနီဝင်းကပြောပါတယ်။ဒီကနေ့ကအေအေဖွဲ့တီထောင်တာဆယ်နှစ်မြောက်လေးဖြစ်တယ်လို့ဆယ်နှစ်ပြည့်ထိမ့်မှအနေနဲ့မြို့တွင်းချက်ချာကြတဲ့တမတော်စခန်းတွေကိုပြင်မထားတိုက်ပွဲပုံဖော်တာဖြစ်နိုင်တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီကနေ့မြောက်ဦးမြို့တွင်းတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမတော်သတင်းမှထုတ်ပြန်ရေးဖွဲ့တွယ်ဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းက VOA ကိုခုလိုပြောပါတယ်။
ကျတော်တို့မြေခါညောစေနာရောက်ပါလေ။ဒီအုံမှာဒီလေးစိတ်သာဆန္ဒတော့အိမ်တော်လည်းနိုင်ငံကြီးကတော့အုံရခိုင်ရပြည့်တယ်။ဒီဘက်ကလည်းတုံလုံးကြီးဆိုတဲ့အကြောင်းတွေပါတယ်လေ။ပြန်ပြေးကြပြစ်တယ်ပြန်ပြေးတဲ့အခါမှာမလဲမလာဘူးကျတော်၃နိုင်လောက်မှသာဒီအင်္ဂါအလုံးလေးနဲ့အင်္ဂါတွေသားဆက်ကိုဝင်ပြီးတိုက်တယ်ဗျ။ကျွန်တော်တို့စစ်ကူအဖွဲ့တွေတနေ့ပြည်ဆောက်ရပူကြလို့ပြန်တိုက်တယ်။ဘာလို့ဝင်လာမှတော့ဒီဆုတ်သွားတယ်။ဒီဘက်ကအကြအုပ်ကြီးလည်းရှိတယ်ဗျ။ကျွန်တော်စီကလည်းကျွန်တော်အကြအဝင်တချို့ရှိပါသေးတယ်။ကျော်ရည်ရည်ဖြန့်ဖြန့်လို့ပြပါတယ်အဲ့ဒါတော့ပြောလို့အတင်းသေးနိုင်တယ်စီစစ်တော့မရှိသေးဘူးဘုရောလုံချင်းကြီးဆက်လက်ဆောင်ရွက်လေးရရှိတယ်သူကတော့ဒီနေ့ကပိုင်းလေးမှာလုံချင်းကြီးဆောင်ရွက်နေတယ်နေရာပဲအဲ့ဒီကောင်လာပြီးတော့ဂျွာလာနေမှာတော့ရောက်ဝင်တဲ့၁၉ရောက်ထပ်ပြီးပြန်ထမ်းနေသူတို့ခွဲကြီးဆောင်ရွက်တယ်နဲ့ပါတယ်လုံးမကြောင်းနေတဲ့ရင်းထုတ်ပြန်ပြီးပါ
တခိုင်းကြီးနဲ့တွဲမှာမြမကမတော်နဲ့အီအီဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ကျင်းနေဆိုဖြစ်ပေါ်နေတာကြောင့်စိုက်ပွဲဖြစ်ပေါ်ရဒေတာတွင်းကဂျွာသား2600ကျော်ဟာစစ်ပေးသိမ်းဆောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းတမ်းမြစ်ပိတ်ကင်မှုတွေရှိနေခဲ့လို့စားတော့နေထိုင်ရေးမှခက်ခဲတယ်နဲ့ရင်ဆိုင်နေကြတယ်လို့လည်းစစ်ရှောင်းအကူအညီပေးရဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ